စကိုင်းတိုင်းဝက်လက်မြို့နယ်အတွင်းကတမာယိုကျေးရွာကိုမြန်မာစစ်တပ်ကမတ်လ18ရက်နေ့ကအင်အား200ကျော်နဲ့ဝင်ရောက်ပြီးဖုံးကြီးဆောင်အပါအဝင်နေအိမ်290ကျော်ကိုမိရှို့ရာမှာအသက်80အရွယ်အဖွားတို့လည်းတိစုံခဲ့တယ်လို့ဆိုပါတယ်။ဒါအပြင်စစ်တပ်ကဒေသခံတချို့ကိုလည်းဖမ်းဆီးသွားတယ်လို့တမာယိုကျေးရွာဒေသခံတွေကပြောပြပါတယ်။ဒီကြောင့်တရင်ပြပချက်ကိုအခြေခံပြီးမတ်စုမွန်ကပြောပြပေးပါရှင်
။ပြီးခဲ့တဲ့မတ်လ18ရက်နေ့နေ့လယ်12နာရီဝန်းကျင်လောက်မှာစကိုင်းတိုင်းဝက်လက်မြို့နယ်တမာယိုးစံပြကြေးရွာကိုရွာသားကြီးစံပြကြေးရွာမှာစခန်းချနေတဲ့စစ်တပ်ကအင်အား200ကျော်နဲ့ရွာပတ်လည်ကိုစစ်ကြောင်း3ကြောင်းခွဲပြီးတော့ဝင်ရောက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တမာယိုးစံပြကြေးရွာဟာအင်ဂျီ1000နီးပါးရှိတဲ့ကြေးရွာကြီးဖြစ်ပါတယ်။ဒီစစ်ကြောင်းကလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်ဝင်လာတာဖြစ်ပြီးကြေးရွာအတွင်းကဖုံးကြီးကျောင်းအပါအဝင်နေအိမ်290ကျော်ကိုမိရှို့ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။လက်တလောဖုံကြီးเจ้าမှာဒေသခံတချို့စစ်ဘေးရှောင်ပြီးတော့နေထိုင်တတ်တာကြောင့်ဖုံကြီးเจ้าမှာဒေသခံတချို့စစ်ဘေးရှောင်ပြီးနေထိုင်တတ်တာကြောင့်ဖုံကြီးเจ้าကိုပါဥတီပြီးတော့မိရှို့ဖျက်ဆီးခဲ့တယ်လို့တမာယိုးကျေးရွာကဒေသခံတဦးက VOA မြန်မာပိုင်းကိုပြောပြပါဗ
ျ။ကျွန်တော်တို့တမျိုးစံပြကျေးရွာဆိုလို့ရှိရင်အင်အား260ပေါ့စစ်เจ้าကအဲ့ဒီ260တွေကမှစစ်เจ้าကဆုံးတော့ခွဲပြီးတော့မှဝင်တော့ဆိုတော့ရွာထဲမှာဖြန့်တာပေါ့နော်သူတို့ကဖြန့်ဝင်လာပြီးတော့ရွာကမီးရှို့တယ်ပေါ့အဲရွာရှိပြားကိုယ်ညာလေးကနေမှဒီရွာမကြီးလေးပေါ့အဲ့လိုဖြတ်ရှို့တာပေါ့အချို့လည်းတနက်နေ့ပြစ်ပြီးတော့မှရှို့တာမျိုးပေါ့အင်ဂျီကတော့ကျွန်တော်တို့ပြောမယ်ဆိုရင်တော့295အိမ်ပေါ့295အိမ်ဆိုတာကတော့လူနေဆိုရင်293အိမ်ပေါ့နော်ဘုံကြီးကျောင်းကတန်ကားကောင်းတစ်ကောင်ရယ်ဟိုဆွမ်းသားကောင်းတစ်ကောင်ရယ်ပေါ့နော်အဲ့ဒါရောအပေါင်းမှအဲ295အိမ်ပေါ့ဘုံကြောင့်ကိုလည်းပြတ်မှတ်ထားတဲ့ပုံစံမျိုးပါပဲရည်ရချက်ရှိရှိစိုးတဲ့သဘောပါပဲအရာကြီးရတာရောပေါ့နော်ဟိုလိုကူးပြီးလောင်တဲ့ဟာမျိုးလည်းမဟုတ်ပါဘူးအဲ့ဒါလေဒီလူတွေကဘုံကြောင့်ပါပဲအားကိုးတယ်ပေါ့ဘုံကြောင့်ပါပဲနေတယ်ထိုင်တယ်ပေါ့အဲ့ပုံစံမျိုးလေးအကြောင်းမလို့ထင်တာပဲ
တမာယိုးစံပြကြေးရွာကိုစစ်ကောင်စီတပ်တွေမီးရှို့တဲ့အချိန်မှာလေးဖြတ်နေတဲ့အသက်80အရွယ်အဖွားအိုတဦးလည်းမီးလောင်သေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဒီစစ်ကောင်စီစစ်ကြောင်းဟာ18ရက်နေ့မှာကြေးရွာအတွင်းကဒေသခံအများအပြားကိုဖမ်းဆီးခဲ့ပါတယ်။တချို့ကိုပြန်လွှတ်ပေးခဲ့ပြီးတော့10ယောက်ကိုတော့မုံရွာအထိဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီ10ဦးထဲက6ဦးကိုတော့မတ်လ18ရက်နေ့မှာမုံရွာမြို့အရောက်မှာပြန်လွှတ်ပေးခဲ့ပြီးတော့ကျန်တဲ့4ဦးကတော့တရင်အစအနမရပဲပျောက်ဆုံးနေတယ်လို့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တဦးကအခုလိုပြောပြပါတယ်
။ဟိုဒေသခံတွေနဲ့ပါသွားတာပေါ့လေ။အဲဒီဇာကန်ကအခုချိန်ဆိုရင်မုံရွာဦးမှဒဇာကန်အဲ့နေမုံရွာဦးဒဇာကန်10ယောက်ပါသွားတာမှ6ယောက်ပဲပြန်လွတ်လိုက်တယ်ပေါ့နော်ပြန်နေ4ယောက်ကတော့ခုချိန်ထိသတင်းမရသေးဘူးပေါ့ဒေသနေမှာဘယ်စစ်ကောင်းကိုမှပါသွားတယ်ဆိုတာလည်းကျွန်တော်တို့ကမသိရသေးဘူးမုံရွာမှာရှိနေသေးလားဆိုတာလည်းကျွန်တော်တို့ကမသိရသေးဘူးပြဒဇာကန်ကပါသွားတယ်ဆိုတာလည်းအဲသူတို့ရဲ့ကားတွေပေါ်မှာကျွန်တော်တို့ဒေသခံတွေကိုမှဟောတစည်းစည်းတဲ့စီးရတာမဟုတ်ဘူးပြ2ယောက်တစည်းဟုတ်လို့ပေါ့၃ယောက်တစ်စီး၄ယောက်တစ်စီးပေါ့နော်အဲ့လိုမျိုးတွေပဲစီးရတာဗျကားပေါ်မှာဆိုခွဲခေါ်သွားတာပေါ့
လက်ရှိမှာတော့စစ်ဘေးတိမ်းရှောင်နေရတဲ့ဒေသခံတွေကကြေးရွာတွေထဲကိုပြန်ဝင်နေကြပြီးတော့မီးရှို့ခံရတဲ့နေအိမ်တွေကိုတန့်ရှင်းရေးတွေပြန်လုပ်နေပါတယ်ဒေသခံတွေလိုအပ်နေတဲ့အကူအညီတွေကိုတော့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့ကုညီကယ်ဆယ်ရေးအဖွဲ့တွေကဝိုင်းဝန်းကူညီဆောင်ရွက်ပေးနေကြတယ်လို့ဆိုပါတယ်နေအိမ်တွေပြန်ဆောက်ပေးဖို့နဲ့လက်ရှိနေထိုင်ရေးနဲ့စားသောက်ရေးတွေအတွက်ပါကူညီဆောင်ရွက်ပေးနေကြပါတယ်လို့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တဦးကအခုလိုပြောပြပါတယ
်ကျွန်တော်တို့ကာကွယ်ရေးအဖွဲ့တွေမှလာရောက်လူဒဏ်နာမျိုးတို့ဟိုရွေးရည်ရည်လာရောက်ပြီးတော့မှစုပေါင်းလာရောက်လူဒဏ်နာမျိုးတို့ပေါ့နော်ဆန်တို့ပဲတို့အဝတ်စားတို့ကတော့ကျွန်တော်တို့တခါတည်းပါပဲသူရဲ့လူအိမ်အနေထားလေးနဲ့ပေါ့ရာတင်တော့လေးတွေရောခွဲဝေပြီးတော့နှီးတင်တဲ့လူတွေရောအကုန်လုံးခွဲဝေပေးနေပါတယ်ဟုတ
်ဝက်လက်မြို့နယ်အတွင်းကိုဒီမတ်လအတွင်းမြမစစ်တပ်ကစစ်ကြောင်းတွေများစွာခွဲပြီးတော့နေမြေရှင်းလင်းရေးတွေလုပ်နေပြီးကြေးရွာတွေကိုလည်းမီးရှို့ခဲ့တာတွေရှိပါတယ်ဒီလအတွင်းမှာပဲဝက်လက်နယ်တွေကကြေးရွာ10ရွာထပ်မနေစစ်တပ်ကနေမီးရှို့ခဲ့တယ်လို့ဒေသခံတွေနဲ့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်စစ်တပ်ရဲ့နေမြေရှင်းလင်းရေးထိုးစစ်နဲ့တိုက်ပွဲတွေကြောင့်သခိုင်းတိုင်းတွင်းမှာအိုးရင်စွန့်ခွာထွက်ပြေးနေကြရတဲ့စစ်ရှောင်းအရေးအတွက်ကတစ်နှစ်ထက်တစ်နှစ်ပိုးပြီးတော့တိုးလာနေပါတယ်ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာဒေသကြေးရွာတွေကိုအခြေစိုက်ပြီးတော့အကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့လည်းစစ်တပ်ကဆွဆွဲထားပါတယ် စကိုင်းတိုင်းတွင်းမှာအာနာသိန်းစစ်ကောင်စီကိုစန့်ကျင်တဲ့ခြေရွာတွေရှိတယ်လို့စစ်ကောင်စီကိုလိုလားတဲ့ခြေရွာတချို့လည်းရှိနေပြီးတော့အဲ့ဒီခြေရွာတွေကိုစစ်ကောင်စီကပြည်သူစစ်အဖြစ်နဲ့လက်နက်တပ်ဆင်ပေးတာတွေလည်းရှိပါတယ်ရှင်
စကိုင်းတိုင်းဝက်လက်မြို့နယ်ထဲမှာအင်ဂျင်290ကျော်စစ်ကောင်စီမိရှုခဲ့တာမှာအဖွားဟုတ်တူတည်ဆုံခဲ့တဲ့တဲ့ရင်မဆုမွန်ပြောပြပေးခဲ့တာပါ